ရခိုင်ပြည်နယ်မှာယင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ယင်းနှီးမြှုပ်နှံမှုဆိုင်ရာပွဲ2019ကိုတောက်ချာနေမှာစဖွင့်ပြီးစနေနေ့အထိကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာကမြင်ထားသလိုပြည်နယ်တစ်ခုလုံးမှာအခြေအနေဆိုးဝါးနေတာမဟုတ်ဘူးဆိုတာကိုမြင်တွေ့စေချင်တာကပွဲလုပ်တဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ယင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်။ဒေတာရင်းအေဂျင်စီစနစ်တကျလုပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့ပွဲအတွင်းဆွေးနွေးပွဲမှာပါဝင်မဲ့သူတဦးကလည်းမြင်ပါတယ်။ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာအလားအလာတွေများပြားရှိပေမဲ့အဲ့ဒါတွေကိုလူတော်မှများကမသိကြတဲ့အတွက်ဒါတွေကိုဖော်ထုတ်ပြသခြင်းနဲ့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာဖြစ်တယ်လို့ယင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုင်ကာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပြီးတခြားရည်ရွယ်ချက်တွေကိုလည်းရှင်းပြပါတယ်
။ဒါကြတော့ကျွန်တော်တို့ကဒီဒီကံမှာရှိတဲ့ data နဲ့ inventory ကျွန်တော်တို့ကပုံရင်းကလာမဲ့နိုင်ငံအကြီးအကဲတွေနဲ့ပြည်သက်ကိုမိမလေးတစ်ခုဆန်ပြီးပေးတာပေါ့တော့သူတော့နောက်မှာပြည်သက်ကိုလို့ရအောင်ကျွန်တော်တို့ကဒီပြရကြည့်ရတဲ့ပေါ့တတိယကတော့ကျွန်တော်ပြည်ထဲမှာရှိတဲ့ chart တိုင်းတိုင်းကြည့်နေပေါ့ဗျာအဒီကရှိနေတဲ့မြန်မာနိုင်ငံသားဒီ business plan တွေကိုလည်းဒါရှိနေတဲ့ကျွန်တော်တို့ကဒီ business community နဲ့ချစ်ဆက်ပေးတာပေါ့ဒီလိုကျွန်တော်လုပ်တာပါဗျာ
ဒီကံပြည်နယ်အထူးသဖြင့်ပြည်နယ်မြောက်ပိုင်းမှာမတိမငင်အခြေအနေတွေဖြစ်ထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေအများပြားထွက်ပြေးသွားကြသလိုလက်ရှိမှာလည်းတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာပါနိုင်ငံတကာမြင်မှာလည်းရခိုင်ပြည်နယ်လို့ဆိုရင်တကယ့်ကိုအခြေအနေဆိုးနေတဲ့ဒေသကြီးတစ်ခုလို့မြင်နေကြတာကြောင့်ဒီလိုအချိန်မျိုးမှာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်ဖို့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာကအချိန်အခါတင်လျော်ပါရဲ့လားဒီမေးခွန်းအပေါ်ဦးအောင်နိုင်ဦးရဲ့အဖြေကတော့
တကယ်တော့ကျွန်မဖြစ်နေတာကဒီရခိုင်ပြည်နယ်မြောက်ပြားမှာရှိတဲ့မြို့နယ်နှစ်ခုသုံးခုပါပဲဒီလိုဖြစ်နေတဲ့ဒီလိုဒီနေနဲ့တော့မြို့နယ်၁၆ခုရှိတယ်ကြာတကယ်ဖြစ်လာမြို့နယ်နှစ်ခုသုံးခုပဲရှိတယ်ဒါနဲ့မြို့နယ်ကတော့ဒီနေနဲ့သူ့ဘာလို့အလုပ်ကတော့ပြည့်ရှိနေတယ်ပေါ့အခုကျွန်တော်လုပ်ကြတာလေဒီခိုင်မှာသူဖြင်ထားတယ်လို့ပြောအများဖြင်ထားတယ်လို့ဒီနိုင်ငံတကာမီဒီယာတွေမှာပေါ်ပေါ်ထားတယ်လို့ဆိုရမယ့်အခြေအနေပေါ့ဘူးဆိုတာမျက်မြင်ကြည့်ပြီးသူမြင်သွားပြီးနေတာပါဒါကြီးရည်ရည်လည်းပါပါတယ်ကြာ
အခုပွဲလုံးမဲ့ငပလီကန်းကြီးအပါအဝင်တခြားနေရာတွေမှာရခိုင်မြောက်ပိုင်းကအခြေအနေတွေရဲ့လွှမ်းမိုးမှုတခုခုဘာမှမတွေ့ရပဲအေးအေးဆေးဆေးပဲရှိနေတယ်လို့ပွဲတွင်ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထက်လေးဆိုင်ရာပြပွဲစီစဉ်သူနဲ့အထက်လေးဒီဇိုင်နာ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းက VUE ကိုပြောပါတယ်ဒီပွဲကိုအခုလိုအချိန်မှလုပ်တာအချိန်ကာတင့်တယ်လို့အပြေအဝမတင်ပေမဲ့လည်းအကောင်းမြင်ဘက်ကကြည့်ပြီးသူကအခုလိုပြောပါတယ
်ဒီပွဲသမားတွေအနေနဲ့ကတော့ဒီလိုရောက်ပြီးတော့ဒီကိုမျက်မြင်တွေ့ပြီးတော့လဲစဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့လည်းဟိုဘက်မှာဖြစ်နေတဲ့ဟာတွေနဲ့လည်းရှင်ပြီးစဉ်းစားနိုင်တဲ့အထက်ကြောင့်မလို့တရားရခံလုံးပြီးတော့လက်ရှိအခြေအနေမှာလုတ်တဲ့လို့တော့မထင်ပေမဲ့လို့တစ်ဖက်ကလည်းပဲအကောင်းမြင်ဘက်ကတွေးမယ်ဆိုလို့ရှိရင်တော့ဒါဒီဘက်မှာလည်းဒါကလုတ်တဲ့အတွက်ကြောင့်မလို့ဒီဘက်နေမြေဒေတာကတော့ဟိုဘက်နဲ့မတူဘူးဆိုတဲ့ဟာကိုများပြကျင်နေလားလို့လည်းထင်ပါတယ်
ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာရခိုင်ဝန်ကြီးချုပ်ရဲ့ကြိုဆိုပွဲနဲ့ညစာတက်ခင်းကျွမှုပွဲနဲ့စတင်ပြီးတောက်ကြာနေ့မှာတော့ဖွင့်ပွဲနဲ့အတူနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မိန့်ခွန်းပြောမှာဖြစ်ပါတယ်။အဲဒီနောက်ပြည်တော်စုဝန်ကြီးဦးတောင်ထွန်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံမတ်ကြီးတို့ကလည်းမိန့်ခွန်းတွေပြောကြားဖို့ရှိပါတယ်။အခြားအစီအစဉ်တွေထဲမှာသဘောတူညီချက် MOU လက်မှတ်ရေးထိုးပွဲအခမ်းအနားတစ်ခုပါသလိုဆွေးနွေးပွဲတွေလုပ်ကြမှာလည်းဖြစ်ပါတယ်။လက်မှတ်ရေးထိုးမဲ့ MOU ကဘာဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြည်တွင်းပြည်ပချိတ်ဆက်ဖို့စီစဉ်ထားတဲ့လုပ်ငန်းကဏ္ဍတွေကတော့မွေးမြူရေးနဲ့ငါးဖန်းလုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေး၊အခြေခံအဆောက်အုံ၊အိုးအိမ်ချမ်းမြေ၊စွမ်းအင်၊ကုန်ထုတ်လုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေဖြစ်ပါတယ်။ဒေသတွင်းမှာအေဂျင့်မယ်၊စနစ်တကျလုပ်မယ်၊ရေရှည်စီမံကိန်းနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းကဏ္ဍတွေကိုအောင်မြင်အောင်လုပ်ဖို့ဖြစ်လာနိုင်ပေမဲ့အခြေခံအဆောက်အုံပိုင်းအားကောင်းအောင်လုပ်ဖို့တော့လိုတယ်လို့ဒေါ်ဖြူဤသိန်းကပြောပါတယ်။
ဒီလုပ်ငန်းမျိုးပတ်သက်တဲ့ဒီငားတွေပုံနေဆိုရင်အများကြီးထွက်ပါတယ်တကယ်လုပ်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တခုရှိတာခုနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလယ်ကူနေုံတခုရဲ့နဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးသွားလာရေးလယ်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှာဖြစ်တာလို့ဒီဟိုရွာတွေရွာတွေမှာစားငင်ရေးပဲဝင်နေတဲ့အတွက်ကြောင့်မလို့ရေချိုမရှိတဲ့အတွက်ကြောင့်မလို့ငိုးဝင်းမှာရေခံပြီးတော့မှသူတို့တွေတောက်တုံးရေးအဖြစ်တုံးရတာတွေတွေ့ရတဲ့အခါကျတော့လေလုပ်ငန်းတကယ်လုပ်မယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးကပိုအဆင်ပြေမှာဖြစ်နေ
ဒီပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးဒိုင်ကာကလိုအပ်တာတွေကိုဝန်ဝန်ကူညီဆောင်ရွက်ပေးတယ်လို့ဦးအောင်နိုင်ဦးကပြောပါတယ်နိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာပါ အခုချိန်ထိစီရင်ပေးထားသလောက်ပါဝင်တယောက်မဲ့သူ6ယောက်ကျော်ရှိပြီးအဲ့ဒီအထက်မှာနိုင်ငံသားကြီးညီမျိုးနန်သူတွေနိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကလူ200ကျော်လောက်တယောက်ဖို့ရှိပြီးကျန်တာကတော့ဒေသခံတွေနဲ့တခြားတိုင်းဒေသကြီးပြည်နယ်တွေကဖြစ်တယ်လို့ဦးအောင်နိုင်ဦးကပြောပါတယ်ခင်ဗျာ